ဗြိတိရှလူငယ်နှုတ်ဖြစ်တဲ့ဟာနာဝစ်ထရနဲ့ဒေးဗစ်မီလာတို့အသက်ခံရတဲ့အမှုမှာတေရန်အပြစ်ပေးခံထားတဲ့မြန်မာလူငယ်နှုတ်ရဲ့နောက်ဆုံးအယူခံနဲ့ပတ်သက်လို့အစိုးရရှေ့နေဘက်ကရှောက်လဲချက်ပြင်တင်မှုရပ်ပိုင်းပဲလူရောတဲ့အချိန်မှာပဲဘန်ခွန်အကျင်းတော်မှာတေရန်ပေးခြင်းခံထားတဲ့လူငယ်နှုတ်ကိုဘန်ကောက်မြန်မာတန်ယုံကမြန်မာတန်မှုကြီးဦးဆောင်ပြီးဒီဇင်ဘာလ15ရက်နေ့ကတွားရောက်တွေ့ဆုံခဲ့ပါတယ်ဒီအချိန်နဲ့ပြည်စုံကိုတော့ထိုင်းခြေဆိုင် view အမြန်မာဘိုင်းတရင်တော့မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ဒီရှာလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လက်ကျွန်းလူတပ်မှုနဲ့ပတ်သက်လို့တည်ရန်ပေးခြင်းခံရတဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့နှစ်ဦးရဲ့အယူခံအတွက်အစိုးရရှိနေတဲ့ဘက်ကရှောက်လဲချက်ပေးရမယ့်ရဲ့နီလာချိန်မှာမြန်မာတန်ယုံကတပ်မှုဦးချဲ့ရေးဦးဆောင်ပြီးဘန်ခွန်အချင်းထောင်တွေကမြန်မာလူငယ်နှစ်ဦးကိုတွားရောက်တွေ့ဆုံခဲ့ပါတယ်တန်ယုံတာဝန်ရှိသူတွေတွားရောက်တွေ့ဆုံတာနဲ့ပတ်သက်လို့ထိုင်းခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့ကအလုသမားရေးရနဲ့မှတ်တမ်းဌာနတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
ဒီလိုတွေဘက်ကနေပြီးတော့ဆွဲချတွေဘက်ကနေပြန်တင်တဲ့အယူခံစီစစ်တဲ့အချိန်ပြည့်တော့ပါလေအခုလာမယ့်24ရက်ဒါကြောင့်မလို့ကလေးတွေကိုသွားပြီးအားပေးအကျိုးကြောင်းတွေပြောပြရင်းနဲ့ပေါ့လေသွားတဲ့သဘောပါပဲပြီးတော့သူတို့အမှုအခြေအနေတွေဘာတွေဘယ်လိုရှိလဲပေါ့အခက်အခဲဘာတွေအခုကြီးပေးနေခြင်းလဲသူတို့ပြောပြတဲ့ဟာတွေပေါ့အဲကြောင့်ဒီအရာရှိတွေကနေပြန်ထွက်တဲ့အခါမှာဆောင်းအနာပိုင်းတွေကိုတင်ပြပေးရပါတော့
တည်တဲ့အပြစ်ပေးခြင်းခံထားရတဲ့မြန်မာလူငယ်2ယောက်ဖက်ကနောက်ဆုံးအယူခံကို August 27ရက်နေ့တုန်းကကော့စမွေတရားရုံးကနေတဆင့်ထိုင်းဗဟိုတရားရုံးချုပ်ကိုတင်ထားခဲ့ပြီးစက်တင်ဘာလ18ရက်နေ့မှာတော့တရားရုံးကနေအယူခံကိုလက်ခံခဲ့တာပါမြန်မာတန်ယုံးကတန်မှုဦးချင်းရေးတွားရောက်ခဲ့တဲ့ဘန်ခွန်ကျင်းတော်ဟာများသောအားဖြင့်တည်တယ်ပေးခြင်းခံနိုင်ရသူတွေကိုထားတဲ့ထောင်ဖြစ်တာကြောင့်တခြားမှုတွေနဲ့တည်တယ်ကြခံနေရတဲ့မြန်မာနိုင်ငံသားတွေလည်းရှိနေတာပါတစ်ဆောင်လုံးမှာမြန်မာနိုင်ငံသားတွေဘလောက်ရှိတယ်လဲဆိုတာကိုတော့စုံစမ်းနေသေးဖြစ်ပြီးအခုလောလောဆယ်မှာတော့အဆောင်နှစ်ခုမှာအကျဉ်းသား9ဦးလောက်ရှိတဲ့အတွက်သူတို့ကိုလည်းမြန်မာတပ်ရုံးကလာတွေ့တဲ့အခါတိုင်းမှာအကျဉ်းသားအလုံးကိုတစ်ချိန်တည်းမှာတွေ့ခွင့်ရဖို့အတွက်ဆွေးနွေးမှုတွေလုပ်ခဲ့တယ်ဆိုပြီးဦးမင်းဦးကဆက်ပြောပြပါတယ်
။ချိန်တည်းမှာခေါ်တွေ့ဖို့ဖြစ်နိုင်မလားပေါ့အားလုံးနဲ့တွေ့ကျင်တယ်ပေါ့အဲ့ဒါကိုတောင်းဆိုတယ်ဟိုကအဲ့တော့စီယဝင်စာနဲ့တောင်းဆိုပါတဲ့အဲ့ဒါဆောင်းကားနဲ့ဆောင်းနဲ့မှာစီရန်သမားကဆောင်းနဲ့မှာ3ယောက်ရှိတယ်ဒီသမားဆောင်းကားမှာက4ယောက်လားမသိရှိရဲအဲ့ဒါတွေကိုလည်းတွေ့ဖို့ပေါ့နော်ကံမကဟိုထောင်ရာကြီးတွေကိုပြောခဲ့ပါတ
ယ်မြမရွှေပြောင်းလို့တမခက်မန်းကြီး၄000လောက်အလုတ်လုတ်ကင်နေတဲ့ကော့တောင်အပန်းဖြေကျွန်းဖြစ်တဲ့လိပ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာဗြိတိရှလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတာပါဒီအမှုမှာမြမရွှေပြောင်းလူငယ်နှစ်ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူတက်မှုမရေမှုပစ္စည်းလူယူမှုအပါအဝင်အမှု9မှုနဲ့တရားစွဲခဲ့ပါတယ်ထိုင်းနိုင်ငံကော့စမွေကျင်းထောင်မှာဖမ်းဆီးခံနိုင်ရတဲ့သူတို့နှစ်ယောက်ကို2015ခုနှစ်ကုန်မှာတော့ထိုင်းနိုင်ငံကော့စမွေတရားရုံးကနေအမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဘန်ခွန်ကျင်းထောင်မှာဆက်လက်ထိန်းသိမ်းထားပါတယ်တည်တံပြစ်ဒဏ်အတွက်နောက်ဆုံးအယူခံကိုတရားလိုဘက်ကအစိုးရရှေ့နေတွေကမကြခင်ရက်ပိုင်းမှာလျှောက်လဲချက်ပြီးတော့မှဖြစ်ပါတယ်ရှင်